တော်တဲ့ရှင်များရှင်ရခိုင်ပြည်နယ်ရဲ့ဒိမ်မွေးနေတဲ့အရေးကိစ္စတွေကိုဖြေရှင်းနိုင်ဖို့အတွက်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ချက်ကိုဖွဲ့စည်းကြောင်းနိုင်ငံတော်အကြံပေးခံရုံးဝန်ကြီးဌာနကပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့စွဲနဲ့ထုတ်ပြန်ပါတယ်။အဖွဲ့ဝင်ကိုဦးပါတဲ့ဒီကော်မရှင်မှာဥက္ကဋ္ဌအဖြစ်ငြိမ်းချမ်းရေးနိုဘယ်ဆုရှင်ကုလသမဂ္ဂအတွေ့အမှုချုပ်ဟာမစ္စတာကိုဖီအာနန်ကတာဝန်ယူထားပါတယ်။သူနဲ့အတူနောက်ထပ်နိုင်ငံခြားသား2ဦးလည်းအဖွဲ့ဝင်အဖြစ်ပါဝင်ပါတယ်။တူကတော့2003ခုနှစ်ကနေ2006ခုနှစ်အထိကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အကြံပေးအဖြစ်လုပ်ခဲ့မှုတဲ့လေဘနွန်နိုင်ငံကရည်ကြီးမှုဝင်ကြီးဟောင်းနဲ့အတူနောက်တစ်ယောက်ကတော့ကုလသမဂ္ဂရဲ့ UNAIDS အဖွဲ့မှအထူးအကြံပေးအဖြစ်လုပ်ခဲ့မှုတဲ့ဗြိတိန်နိုင်ငံဆိုင်ရာနယ်သာလန်တန်မတ်ဟောင်းတို့ဖြစ်ပါတယ်။ကျန်တဲ့မြန်မာနိုင်ငံသားအဖွဲ့ဝင်6ဦးကတော့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ရဲ့ဥက္ကဋ္ဌဦးဝင်းမရနဲ့အတူအဖွဲ့ဝင်ဦးခင်မောင်လေးမြန်မာနိုင်ငံကျက်စီနေအသင်းရဲ့နာယကဒေါက်တာသာလှရွှေငင်းချမ်းမြစ်တာအဖွဲ့ဝင်ဦးအေးလွင်နဲ့အတူမြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြတီတာနဲ့ရခိုင်စာပေနဲ့ရင်ကျေးမှုအသင်းရန်ကုန်ရဲ့ဥက္ကဋ္ဌဒေါခင်စောတင့်တို့ဖြစ်ပါတယ်။ကော်မရှင်အနေနဲ့သက်ဆိုင်သူတွေနဲ့ကြေပြန့်စွာဆွေးနွေးမှုတွေညှိနှိုင်းပြီးတဲ့နောက်ရှာဖွေတွေ့ရှိချက်တွေကိုလေ့လာသုံးသပ်ပြီးအကြံပြုချက်တွေကိုကော်မရှင်တည်ထောင်ပြီးတစ်နှစ်အတွင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်စီတင်ပြရမှာဖြစ်တယ်လို့လည်းသတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒီကော်မရှင်ကိုဖွဲ့စည်းဖို့အတွက်ကြိုတင်ခေါ်ယူမေးမြန်းခဲ့တာတွေရှိပေမဲ့လက်တလောအချိန်ထိတော့ကော်မရှင်အဖွဲ့ဝင်တွေဘယ်တော့တွေ့ဆုံမလဲဆိုတာမသိရသေးဘူးလို့ကော်မရှင်အဖွဲ့ဝင်ဖြစ်တဲ့ဒေါက်တာသာလှရွှေက RFA ကိုပြောပါတယ်။သူ့အနေနဲ့တော့ဒီကော်မရှင်ဟာရခိုင်ပြည်နယ်အရေးကိုတစုံတရာထိရောက်မှုရှိအောင်ဆောင်ရွက်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလဲဆိုပါတယ်
။ Coffee and then farm တို့ရဲ့ဟာတော့သတင်းတော့ကြားရပေါ့နော်။ဒါပေမဲ့လည်းဟိုကျောင်းတော်ပြောလို့အစ်ချာတိတိကျတော့ကျွန်တော်လည်းမသိလိုက်ရပါဘူး။ Coffee and then တော့ farm နိုင်နေတော့သိတာပေါ့။ဒီကော်မရှင်အနေနဲ့ကတော့နိုင်ငံတော်ရဲ့လိုအပ်ချက်ကိုဒစိတ်တေသအဖြစ်တော့ဖြည့်ဆည်းနိုင်မယ်လို့တော့ယူဆပါတယ်။ဒါင်တာတကူကတော့ဖြစ်လာမှာပါ
။ဒါပေမဲ့အခုဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုစိုးစိုးသူတွေရှိတယ်လို့လက်မခံသူတွေနဲ့စိုးရိမ်မှုတွေလည်းရှိနေပါတယ်။ရခိုင်မျိုးသားပါတီ ANP ကတော့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုကန့်ကွက်ကြောင်းနဲ့ဖျက်သိမ်းပေးဖို့တောင်းဆိုထားပါတယ်။သူတို့ပါတီအနေနဲ့ဘာကြောင့်ကန့်ကွက်တယ်လဲဆိုတာနဲ့ပတ်သက်လို့တော့ပါတီရဲ့ဥက္ကဋ္ဌဒေါက်တာဦးအေးမောင်ပြောပြတာက
အကြံကန့်ကွက်လေးဆိုရင်နိုင်ငံတော်အကြံပေးနဲ့ပတ်သက်တဲ့ယုံကနေတာဝန်ခံတဲ့ဝန်ကြီးဌာနကထုတ်ပြန်ချက်ဆိုရဲပြည်သူ့ဘုံချေခံဥပဒေအရပြန်ကြည့်ရင်နိုင်ငံတော်တပ္ပဒယုံကကပဲမကော်မရှင်တို့ဘာလို့ကိုဖွဲ့ခွင့်အာဏာပေးထားပါလဲဒီလိုထုတ်ပြန်ပိုင်ခွင့်ရှိမရှိဆိုတာတကူကျွန်တော်တို့ပြန်သုံးသပ်ဖို့လိုပါတယ်ဥပဒေအရခုနလိုတရားဝင်ခြင်းရှိမရှိနောက်ဒီနိုင်ငံသားကိုမြန်မာနိုင်ငံရဲ့ခင်းကျင်းမှာဝေဖန်သုံးသပ်ပြီးမှခင်းကျင်းကိုတင်မွေးစွာပြန်လေတင်ပြပါဆိုတာမျိုးမြမအခင်းချင်းကိုကပအခင်းချင်းဖြစ်အောင်လုပ်တဲ့ရည်ရွယ်ချက်ကိုပြန်သုံးသပ်ဖို့လိုလာပါတယ်။အဲဒီခါမှာထုတ်ပြန်ချက်ရဲ့အပိတ်သုံးနောက်ဆုံးစာကြောင်းလေးပါကော်မရှင်အနေဖြင့်ပြည်ပနိုင်ငံများတွင်ဒုက္ခသည်အဖြစ်ခံယူသူများဤပင်ရင်းနိုင်ငံနှင့်နောက်ခံအကြောင်းအရာအပါအဝင်နိုင်ငံတကာဆက်နွယ်မှုတို့ကိုလည်းသုံးသပ်သွားမည်ဆိုတဲ့အခါမှာခုနကကဘာကိုပြတ်နေတဲ့ဒုက္ခသည်အညီခံထားတဲ့နော်လူကြီးပောက်ပွေတဲ့နိုင်ငံကပုဂ္ဂိုလ်တွေဟာအမြဲတမ်းလိုရခိုင်ဒေသကဘာဆိုပြီးကမှ refugee status ကိုကင်တဲ့တန်းပေါင်းများစွာရှိတဲ့လူကြီးတွေကဘာကိုပြတ်နှက်နေတဲ့သဘောကျွန်တော်တို့သုံးသပ်လို့ရှိပါတယ်။အဲ့ဒီလူတွေကိုပြေတော့ပြန်သွင်းတော့မဲ့ခုအစီအစဉ်ဟာရခိုင်တမျိုးသားလုံးရဲ့အချုပ်ချာအာဏာပုံမှာကျွန်တော်တို့စိုးရိမ်မှုပုံများလာပါတယ်
။ရခိုင်မျိုးသားပါတီ ANP ရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်ပါရှင်ရခိုင်ပြည်နယ်ထဲမှာ2012ခုနှစ်ကနေ2013ခုနှစ်အတွင်းလူအတိုင်းဝိုင်းနှစ်ခုကြားဖြစ်ပွားခဲ့တဲ့ပရိပခတွေကြောင့်တိုက်ဆုံမှုတွေရှိတယ်လို့အဲ့ဒီပရိပခကြောင့်နေရစွန့်ခွာထွက်ပြေးသူတသိန်းကျော်ဟာလည်းအခုအချိန်ထိဒုက္ခသည်စခန်းတွေမှာနေနေကြရဆဲဖြစ်ပါတယ်။ရခိုင်ပြည်နယ်ရဲ့ဝင်းကြီးချုပ်ဟောင်းတဦးလည်းဖြစ်လက်ရှိမှာရခိုင်ပြည်နယ်အမ်းမြို့ရဲ့ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဦးမမောင်အောင်ကတော့ကော်မရှင်တစ်ဖွဲ့စည်းလိုက်တဲ့အပေါ်သူ့အနေနဲ့ကြိုးဆိုပေမဲ့ကော်မရှင်အနေနဲ့တုံ့တက်အကြံပြုချက်တွေမှာရခိုင်ဒေသခံတွေလက်ခံဖို့အနေအထားတွေလိုမယ်လို့သူ့ရဲ့အမြင်ကိုရှင်းပြပါတယ်
။ရှိတဲ့အဖွဲ့တွေနဲ့ကျွန်တော်ဒုက္ခကိုင်နာကိုရခိုင်ပြည်သူတွေကယုံကြည်မှုတွေရော့နေတဲ့အချိန်မှာသွားတဲ့တက်မှာအဖွဲ့အစ်အနေနဲ့လာမယ်ဆိုတော့ခိုင်လူတို့ကတော့စိတ်ဝင်စားနဲ့စောင့်ကြည့်မဲ့သဘောမျိုးတွေ့ရတာပေါ့နော်ဒီတော့ဘာလဲဖြောဖြောပွဲပွဲတာဟာလက်ရှိရှင်တဲ့ပြဿနာတွေကိုတော့နည်းနည်းလေး progress တဲ့အောင်လုပ်နိုင်မလားဆိုတဲ့ဟာကိုတော့ဒါကျွန်တော်တို့ကညှို့လင့်ရတာပေါ့ဒါကြောင့်မို့အမမလုပ်တာနဲ့စာရင်ထပ်ဖွဲ့တာကိုတော့ကျွန်တော်အနေနဲ့ကြိုးစို့လက်ခံပါတယ်လို့ဒီလိုပဲပြောပြရစီဒါမဲ့အဖွဲ့အစ်အနေနဲ့ကတော့တက်နိုင်ဆုံးခိုင်တိုင်းသားရဲ့စာနာကိုကူစားပြီးတော့လေးဒါဆွေးနွေးသုံးသပ်မယ်ဆိုရင်တော့အချင်းပြည်နိုင်ကောင်းမှုကျွန်တော်ထင်ပါတယ်ဒီလိုမဟုတ်ဘဲနဲ့ဒီလိုပဲလာပြီးတော့မှအရင်ဖွဲ့လို့ပဲဒီလိုပဲလှုပ်တော့အောင်မယ်ဆိုရင်လည်းကျွန်တော်ထင်တယ် project ကမရနိုင်ပါဘူးခင်ဗျ
ရခိုင်ဒေသခံတွေအနေနဲ့ကတော့ကုလသမဂ္ဂအဖွဲ့အစည်းနဲ့ရခိုင်ဒေသခံလူလူကြားမှာပုံရိပ်သိမ့်မကောင်းခဲ့တာမို့အခုကော်မရှင်မှာပါဝင်နေတဲ့နိုင်ငံခြားသား၃ဦးဟာကုလသမဂ္ဂအဖွဲ့အစည်းနဲ့ပတ်သက်နေတဲ့သူတွေဖြစ်တဲ့အတွက်ဒေသခံတွေကြားစိုးရိမ်ပူပန်မှုရှိနေတယ်လို့လည်းစစ်တွေမြို့ကဥတာပွင့်ကပြောပါတယ်
တပိုင်းကတော့အကုန်လုံးပေါ့ နိုင်ငံရေးစီးပွားရေးဘာညာကလုံးလုပ်မယ်ဆိုရင်တော့လက်ခံနေတဲ့အတိုင်းသာရှိတယ်ဒါပေမဲ့မဟုတ်ဘဲနဲ့အဲဒီဘွန်ဂလီ issue တက်တက်ကိုပဲ reconciliation harmony ဘာညာဒါပဲလုပ်မယ်ဆိုရင်တော့လက်မခံနိုင်ဘူးပေါ့ကိုပြည်တွင်းရေးကိစ္စကိုနိုင်ငံတကာကပုဂ္ဂိုလ်တယောက်ကိုထိုးအပ်တယ်ဆိုတာကြီးကတော့မူရပြောမယ်ဆိုရင်တိတ်တော့ဘဝင်မကြဘူးပေါ့လေဆိုတော့ဒါဟိုစီးပွားရေးကိစ္စကြံပေးဖို့ငားတယ်ဆိုတာနဲ့မတူဘူးလေ
စုံစမ်းရေးကော်မရှင်တက်ဖွဲ့စည်းလိုက်တာဟာအရင်အစိုးရလှုပ်ဆောင်မှုနဲ့မတူကွဲပြားတဲ့နီးနာတွေနဲ့ဆောင်ရွက်မှာမို့ရခိုင်ပြည်နယ်အရေးလှုပ်ကင်ဖို့ခွင့်ရေးပေးတဲ့နယ်လို့အစ္စလာမ်ဓမ္မဗိမာန်ဦးဆောင်စော်ဩရေးမှုတူဖြစ်တဲ့ဦးအေးလွင်ကရှင်းပြပါတယ်
ဒါအစိုးရအသစ်ရဲ့စီမံကိန်းအသစ်တစ်ခုပေါ့နော်အဲ့တော့ဒီအပေါ်မှာကျွန်တော်ကတော့ chance ပေးစီခြင်းနဲ့တရားမျှတမှုကတော့အရင်ကတဲ့ဆိုင်အများဆုံးဖြစ်လာနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်နောက်ပြီးတော့လည်းဥဆောင်မဲ့ပုံကိုယ်တွေကတမတမဖြစ်တဲ့အပြင်ကိုတို့က third party intervention နဲ့လူမျိုးလည်းမတူဘူးဘာသာလည်းမတူဘူးခရစ်ယာန်သူကဆို African နောက်ပြီးတော့ပါမဲ့ပုံကိုယ်တွေက Lebanese ကလည်း Christian ပဲ Netherlands ကပုံကိုယ်ကလည်း Christian ပဲအဲ့တော့လူမျိုးအရာကောဘာသာအရာကောကြားနေတဲ့အပြင်ကိုတို့မှာ diplomatic skill တွေရှိတယ် important ရင်းချက်တဲ့အတွေ့အကြုံတွေရှိတယ်ဆိုတော့ကသုံးတစ်ခုတော့ထဲတယ်ကဖြစ်လာမယ်ကျွန်တော်ထင်ပါတယ
် Mr. Kofi Annan ဟာအပြည်ပြည်ဆိုင်ရာအရေးခင်းတဲ့ပြဿနာတွေကိုဖြေရှင်းတဲ့အတွေ့အကြုံရှိပြီး Syria ငြိမ်းချမ်းရေးကိုယ်စားလှယ်ဖြစ်2012ခုနှစ်ဇန်နဝါရီလကနေဩဂုတ်လအထိတာဝန်ယူခဲ့ဘူးသူဖြစ်ပါတယ်သူဟာငြိမ်းချမ်းရေး Nobel ဆုရှင်တဦးလည်းဖြစ်တာမို့သူ့ရဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေတိတ်မစောပဲစောင့်ရဲပုံတွေကိုစောင့်ကြည့်ဖို့လိုမယ်လို့မြမအရေးလေးလာတုံသက်သူဒေါက်တာရံမျိုးသိန်းကဆိုပါတယ် NLD ဥဆောင်တဲ့အစိုးရတက်လာပြီးတဲ့နောက်ပြီးခဲ့တဲ့ဇွန်လထဲမှာအစိုးရကရခိုင်ပြည်နယ်ကအစ္စလာမ်ဘာသာကိုးကွယ်သူများလို့တုံ့နှုတ်မှုဆုံးဖြတ်ခဲ့ရတဲ့ပတ်သက်ပြီးရခိုင်ပြည်နယ်ကယဟန်တန်ဃာတော်တွေဒေသခံလူထုတွေကကန့်ကွက်ထားပါတယ်ဒါကြောင့်ရခိုင်ပြည်နယ်အတွင်းလူထုလက်မခံတဲ့အခေါ်အဝေါ်အတုံးအနှုံတွေကစကော်မရှင်အနေနဲ့ဘယ်လိုတုံ့နှုတ်မှာပါလဲဒီအပေါ်မှာဒေါက်တာရံမျိုးသိန်းရဲ့အမြင်ကတော့
ဒီအခေါ်အဝေါ်နဲ့ပတ်သက်ပြီးတော့လက်ရှိအခြေအနေမှာကုလသမဂ္ဂရောမြန်မာနိုင်ငံအစိုးရရောအခြားဆက်ဆက်အဖွဲ့အစည်းတွေရောအထူးလေးထားပြီးတော့ဆောင်ရွက်မယ်လို့ကျွန်တော်ကတော့ယူဆပါတယ်လက်ရှိကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကိုလက်တွေ့ကျကျဖြေရှင်းနိုင်မှုဆိုလို့ရှိရင်ဒီတော့တန်ပြည်သူလူထုနဲ့ထိတွေ့ဆက်ဆံတဲ့နေရာမှာတတိကြီးကြီးထားပြီးတော့ပေါ့လေအချင်းတက်ဖို့လိုအပ်မယ်လို့ကျွန်တော်ကတော့မြင်ပါတယ်အစွန်းတရားတွေကိုလည်းပဲရှောင်ရှားနိုင်မှုလိုအပ်မယ်လို့ကျွန်တော်ကတော့မြင်ပါတယ်ဗျာ
ဒါကတော့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့စည်းလိုက်တဲ့အပေါ်အမြင်နဲ့သုံးသပ်ချက်တချို့ကိုနားဆင်ခဲ့ရတာပါရှင်ရခိုင်ပြည်နယ်အတွင်းမှာအတိုင်းအဝိုင်းနှစ်ခုကြားကြီးမားတဲ့ပြည်ပခါတွေဖြစ်ခဲ့ပြီးတဲ့နောက်ရခိုင်ပြည်နယ်အတွင်းလူမှုရေးပြဿနာတွေအပြင်နိုင်ငံရေးမပြေလည်မှုတွေနဲ့အတူအခုဆိုရင်စစ်ဘေးအန္တရာယ်တွေနဲ့လည်းရင်ဆိုင်နေကြရတာဖြစ်ပါတယ်ဒါပြင်လဲကြောက်ဖြူရွှေတဘာဝတန်ခွေစီမံကိန်းကြောက်ဖြူအထူးစီးပွားရေးဆုံးကြောက်ဖြူကုမင်းမြရထားလန်နေပူတောင်ကြောက်ထုတ်လို့ရေးစီမံကိန်းတိုက်တေနီယံတပ်ထုတူဖို့ရေးစီမံကိန်းနဲ့အတူလေယာမြေတိမ်းဆဲမှုပြဿနာတွေဟာရခိုင်ပြည်သူတွေနဲ့ထိတိုက်တွေ့ဆုံနေရတဲ့ပြဿနာတွေလည်းဖြစ်ပါတယ်ဒါပြင်ပြီးခဲ့တဲ့2015ခုနှစ်ဧပြီလကစလို့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေဖြစ်ပွားပြီးဒီတိုက်ပွဲတွေကြောင့်ထွက်ပြေးရတဲ့ဒုက္ခသည်တွေဟာလည်းထောင်နဲ့ချီးပြီးရှိနေပါတယ်ရခိုင်ပြည်နယ်ကအတိုင်းအဝိုင်းနှစ်ခုကြားမှာဖြစ်နေတဲ့ပြိပခါတွေဟာအလွန်ခက်ခဲတဲ့ပြဿနာဖြစ်တာကြောင့် NLD အစိုးရအနေနဲ့အားလုံးလက်ခံလာနိုင်တဲ့အဖြေရအောင်စူးစမ်းကင်တွယ်နေပြီးဒီအတွက်လည်းလုံလောက်တဲ့အချိန်ပေးဖို့လိုတယ်လို့တောင်ဆန်းစုကြည်ကအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့ပြီးခဲ့တဲ့မေလထဲမှာနေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းတော့ပြောထားပါတယ်